ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးရုံတပ်ဖြတ်ရာရောက်တဲ့အထိမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကလှုပ်ဆောင်နေတဲ့ဆိုပြီးမြန်မာအစိုးရအနေနဲ့ဒီအခြေအနေကိုအဆုံးသတ်ဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းနေတဲ့အကြောင်းတော့မက်ခင်ဖြူတွေကပြောပြမှာပ
ါ။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေဖြစ်ကြတဲ့ Fortify Rights နဲ့အမေရိကန်ပြည်ထောင်စု Holocaust Memorial ပြတိုက်တို့ပူးပေါင်းပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီအကံစာတစ်စောင်ဒီနေ့ထုတ်ပြန်ရမှာရခိုင်ပြည်နယ်အတွင်းလူမျိုးရေးတပ်ဖွဲ့တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်ရာရောက်တဲ့အထိစိုးရွားခဲ့တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ Fortify Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Amy Smith ကအခုလိုရှင်းပြပါတယ်
။ This report is based off of a year-long investigation into atrocity crimes that took place in Rakhine State and what we found were mass
ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့စိုးရွားတဲ့ရက်စက်ကြမ်းကြုတ်မှုအခြေအနေတွေနဲ့ပတ်သက်လို့တနစ်ကြာလေလာတွေ့ရှိချက်တွေကိုဒီအစီရင်ခံစာထဲမှာဖော်ပြထားတာပါ။လူတွေကိုအဆုတ်လိုက်အပြုံလိုက်တပ်ဖြတ်ခံရတာအမျိုးသမီးတွေဆိုရင်လည်းအုပ်စုလိုက်မတရားပြုကျင့်ခံရတာတွေကျေးရွာတွေရွာလုံးကျွတ်မိရှို့ဖျက်ဆီးခံရတဲ့အခြေအနေတွေဖြစ်ခဲ့တာကိုကျွန်တော်တို့တွေ့ရှိရပါတယ်။ဒါတွေကပြစ်ခဲ့တဲ့နှစ်အောက်တိုဘာလတုန်းကတကြိမ်နဲ့အခုနောက်ထပ်ဒီနှစ်ဩဂုတ်လမှာတကြိမ်ဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသူတည်တနာလုပ်ထားတာပါ။ကျွန်တော်ရဲ့တွေ့ရှိချက်တွေအရလူမျိုးရုံတပ်ဖြတ်ရာရောက်တဲ့အထိဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အထောက်အထားတွေတွေ့ရပါတယ
်။အလားတူပဲနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကလည်းမြန်မာလူမျိုးရေးတပ်ဖွဲ့တွေကရင်းကြော်ရီပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့လှုံ့ဆော်တဲ့အထောက်အထားတွေတွေ့ရပြီးဒီအထဲမှာအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာမတရားပြုကျင့်တာကိုနီလန်တစ်ခုအဖြစ်အနေနဲ့စနစ်တကျကျူးလွန်နေတာတွေ့ရတယ်လို့ Human Rights Watch အဖွဲ့ကသူတည်သည် Sky Wheeler ကပြောပါတယ
် One of the ways that the ethnic cleansing campaign was conducted was through the use of rape.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ကြိုးစားရတဲ့နေရာမှာတုံးတဲ့နေလန်းတစ်ခုကတော့လိင်ပိုင်းဆိုင်ရာမတရားပြုကျင့်တာပဲဖြစ်ပါတယ်။လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အမျိုးသမီးမင်းကလေးငယ်တွေနဲ့လူမှုအတိုင်းအဝန်းတစ်ခုလုံးကိုထိတ်လန့်တုံ့လောက်သွားအောင်ကိုယ့်အိမ်ကိုမပြန်ရဲလောက်အောင်သူတို့စိတ်ထဲအာရုံထဲမှာမေ့ပျောက်မရနိုင်တဲ့ကြောက်ရွံ့ထိတ်လန့်မှုတွေခံစားရအောင်လုပ်တာပါ။
ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေအများအပြားရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါ။ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝေလွင်ကတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့သာအခြေအနေမှန်ကိုအတိအကျပြောဆိုနိုင်မှာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့အနေနဲ့တွားတဲ့အချိန်ကာလလည်းတူတယ်ကျွန်တော်တို့နေရာလည်းဟုတ်ဤမဟုတ်ဤဆိုတော့စမ်းစစ်နိုင်တဲ့ mechanism ရန်ဒီယမ်လည်းကျွန်တော်တို့မှာမရှိဘူးမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒါကိုဟုတ်ဤမဟုတ်ဤဆိုတာကိုယတိပြပြောဖို့အတွက်အင်ဗတာကိုခက်ခဲပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့ကော်မရှင်ထဲမှာဘာအကြံပြုထားလဲဆိုလို့ရှိရင်ဒီဟိုဘော်လေးဟိုဒီလိုကြီးစိတ်ချရတယ်ဘက်လိုက်မှုကင်းတယ်ကျွန်တော်စုံစမ်းဆက်ဆင်းမှုတခုတော့လိုအပ်ပါတယ်လို့ပြောပါတယ်နော်ဒါဟာကျွန်တော်နိုင်ငံခြားကလာမယ်လို့ပြည်တွင်းကလာမယ်လို့ကျွန်တော်တို့လူတို့နေရာတို့ကျွန်တော်မပြောဘူးစုံစမ်းဆက်ဆင်းမှုတရားလိုအပ်တယ်ဆိုတာတော့ကျွန်တော်တို့ကော်မရှင်မှာဖော်ပြထားပါတယ်အဲ့ဒီစကန်နာအကြိမ်မဲ့ကျွန်တော်ထပ်ပြီးပြောချင်ပါတယ်
လူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်အတွင်းရဲဆန်ကြံကြုတ်မှုအခြေအနေတွေအဆုံးသတ်အောင်မြန်မာအစိုးရအနေနဲ့တာဝန်ယူဆောင်ရွက်ရမှာဖြစ်ပြီးတစ်ချိန်တည်းမှာလည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီအခြေအနေကိုရပ်တန့်အောင်မြန်မာအစိုးရဘက်မှပြင်းထန်တဲ့ပြည်ရာတွေတစုတစီတည်းပေးသွားရလိမ့်မယ်လို့ပြောပါတယ
် We need to see immediate action. We need to see the international community not just condemning what is going on.
ချက်ချင်းလည်းငယ်အရေးယူဆောင်ရွက်မှုတွေလိုအပ်ပါတယ်နိုင်ငံတကာအတိုင်းအမိုင်းအနေနဲ့စကလုံးတွေနဲ့ဝေဖန်နေုံနဲ့မပြီးပဲဒီချိုးဖောက်မှုတွေရပ်တန့်အောင်နှီးလန်းရှာဖွေပြီးတော့လက်တွေ့ကျကျဖိအားပေးလှုပ်ဆောင်ဖို့လိုပါတယ်။ဒီသတင်းပါထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson မြန်မာနိုင်ငံကိုတွားရောက်ခဲ့တယ်လို့အထက်ကကြားတဲ့အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံပြီးတော့ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေရပ်တန့်အောင်တာဝန်ခံမှုရှိအောင်ဖိအားပေးပြောဆိုခွင့်ရခဲ့ပါတယ်။ဒီအခြေအနေတွေချက်ချင်းရပ်တန့်ဖို့လိုအပ်တယ်ဆိုတာကိုသူ့အနေနဲ့အမေရိကန်အစိုးရကိုရောတခြားကမ္ဘာတဝန်းကအစိုးရတွေကိုပါတိုက်တွန်းပြောဆိုနိုင်ဖို့မျှော်လင့်ပါတယ်။
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတဲ့အထိအခြေအနေတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုအရာရောက်တာကြောင့်အဓိကတာဝန်ရှိသူတွေအပေါ်မှာပြစ်မှတ်ထားတဲ့တံခတ်အရေးယူမှုတွေချမှတ်ဖို့နဲ့မြန်မာနိုင်ငံအပေါ်မှာလက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောဆိုနေတာပါလက်ရှိအခြေအနေကိုပြစ်မှုဆိုင်ရာနိုင်ငံတကာခုံရုံးကိုတင်နိုင်တဲ့အထိကြိုးပမ်းသွားဖို့လဲသူတို့ကတိုက်တွန်းထားပါရဲ့ရှင်